အရင်စစ်အစိုးရလက်ထက်စစ်ကောင်ဆောင်ဟောင်းအငြိမ်းစားဗိုလ်ချုပ်မူကြီးတန်းရွှေကျမရဲ့အခြေအနေတော်တော်ဆူဆူဝါးဝါးဖြစ်နေသလိုကွယ်လွန်သွားပြီဆိုပြီးတော့ဒီဇင်ဘာလ14ရက်နဲ့15ရက်တွေမှာအင်တာနက်လူမှုကွန်ရက်တွေကသဖြင့်ကောလာဟလတွေကြဲကြဲပြန့်ပြန့်ထွက်ရှိလာပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးလက်ရှိအစိုးရအဖွဲ့အနေနဲ့ထူးထူးခြားခြားကြားသိထားတာမျိုးမရှိဘူးလို့အစိုးရအဖွဲ့ပြောခွင့်ရှိသူကညင်းဆိုလိုက်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းသတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမမောင်ကပြောပြမှာပါ။
နေနာပေါ်ကြောင့်မူကြီးတန်းရွှေကျမရဲ့ချင်းနေအကြီးကျယ်ဆိုးရနေပြီးတော့ကွယ်လွန်သွားပြီဆိုတဲ့သတင်းဟာမနေ့ကနဲ့ဒီနေ့တွေမှာရန်ကုန်မန္တလေးနေပြီးတော့မြို့တွေမှာအတော်လေးပြန့်နှံ့နေပါတယ်။ဒီသတင်းပေါ်မှာပြည်သူတွေတော်တော်များများကလည်းစိတ်ဝင်စားပြောဆိုကြရင်းနဲ့ပဲကြဲပြက်တဲ့ကောလာဟလတစ်ခုလည်းဖြစ်လာပါတယ်။အနားယူသွားတဲ့ပေါ်ကြောင့်မူကြီးရဲ့ကျမရဲ့ချင်းနေနဲ့လက်ရှိဖြစ်ပေါ်နေတဲ့သတင်းတွေကိုသိရအောင် VOA မြန်မာပိုင်းကအစိုးရရဲ့ပြောခွင့်ရှိသူလည်းဖြစ်ပညာရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထုတ်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာ
သူ့ပါဘူးကျွန်တော်တို့ဘာမှမကြားပါဘူးဗျာ။သူအေးချင်းချင်းနေထိုင်နေတာပဲလူတွေကသာပေါ်လာသူမျိုးထွက်နေတာကျွန်တော်တို့တော့ဘာမှထူးခြားသိရတာမရှိပါဘူး။သူတာဝန်ကနားယူပြီးတော့မှကျွန်တော်တို့လည်းဘာမှကျွန်တော်တို့ဆက်သွယ်လည်းမရှိတော့ဘူးလေ
။ဒါပြင်နေပြီးတော့မှနေထိုင်ပြီးတော့အစိုးရစီမံကိန်းတချို့ကိုတာဝန်ယူနေရသူတူလည်းဖြစ်လူမှုကွန်ရက်ကိုဆက်မပြတ်လေးလာသုံးဆဲသူတူလည်းဖြစ်တဲ့ကိုထွန်းထွန်းကတော့ဦးတန်းရွှေကွလွန်သွားပြီဆိုတဲ့တဲ့ရင်ဟာကောလာဟလတစ်ခုလိုအတော်လေးကျယ်ပြန့်လာပြီးတော့မဖြစ်နိုင်တဲ့အကြောင်းသူကအခုလိုပြောပါတယ
်။ကောလာဟလသဘောမျိုးပါပဲ။အေးုံတင်ရတယ်တချို့ကကျွန်တော်ကျမကြီးကောင်းနေပါတယ်။သူကကျွန်တော်ဒီဖြန်းနေတယ်။သူကကျွန်တော်လုံးဝဆုံးသွားပြီဆိုပြီးတော့အဲ့လိုကောလာဟလတွေပြန်
ဘုရားမကြီးတန်းရွှေရဲ့ကိုရီးယားရှိတိုင်ဝိုင်းနဲ့နှီးဆက်တဲ့ဒီခံမျိုးပါတီဘိုးကော်မတီဝင်ပြည်သူ့တော်ကိုယ်တိုင်ဦးလာဆွေကလည်းအခုထွက်ပေါ်နေတဲ့သတင်းတွေဟာအလွဲအမှားတွေဖြစ်တယ်လို့အတည်ပြုပြောဆိုပါတယ
်။ဆက်ဆက်နေပြရှိတဲ့မိသားတယောက်ရှိတယ်ကျွန်တော်ညီလေးပေါ့နော်။သူပြောတော့မှာအပြီးလျှောက်ကောလာဟလလျှောက်ပြောနေတယ်လို့ပြောတယ်
။ဒီဇင်ဘာလ14ရက်နဲ့15ရက်နေ့တွေမှာထွက်ပေါ်နေတဲ့ဒီသတင်းဟာငြိမ်းစားဗိုလ်ချုပ်မှုကြီးအတွက်ရရချေတာလားနိုင်ငံရေးလက်ကွက်တစ်ခုလိုလုပ်ပြီးတော့ပြည်သူ့ကိုအာရုံပြောင်းလာဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့စံတစင်းကောင်စီအဖွဲ့ဝင်တူလည်းဖြစ် Tomorrow သတင်းချန်နယ်ကိုစီစဉ်ထုတ်ဝေနေသူတူလည်းဖြစ်တဲ့ဦးစောသက်ထွေးက VOA ကိုပြောပါတယ
်ရေရာချီတာလားနမန်တိကနိုင်ငံရေးအကျိုးအမြတ်နိုင်ငံရေးကစားကွက်လားဆိုတာနှစ်ခုပေါ့ကျွန်တော်တို့ opinion နှစ်ခုခံမှန်းမိတယ်တကယ်လို့ရေရာချီတာဆိုရင်တော့ဒါကတော့ဘာမှမပြောလို့ပြင်မယ်ဟိုဒီလိုမျိုးနိုင်ငံရေးရာရည်ရွယ်ပြီးသတင်းထုတ်လင်းတာဆိုတော့ဒါဘလို့ဟိုရောက်ကိုလာလဲဆိုတာဆန်းစစ်ဖို့လိုလာပါတယ်။အခုမြန်မာနိုင်ငံမှာကကျွန်တော်တို့ဒီလေးဝင်တိုင်းတောင်ဆန်းစုကြည်ကလေးဝင်တိုင်းတောင်းဆိုတယ်။အဲဒီဟာမဖြစ်ဖဲနဲ့တက္ကသိုလ်ဝင်တိုင်းတွေ့တယ်။နောက်တစ်ခါပြည်တော်စုလွတ်တော်က6ဝင်တိုင်းတောင်းဆိုပြန်တယ်။ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေကလည်းပြည်တော်စုလွတ်တော်ကိုကြော်ပြီးမှတိကျဆိုတင်တာလည်းရှိလာတယ်။သခိုင်းတိုင်းလွတ်တော်ကလှုပ်လာတယ်ဆိုတော့ဒါတွေအားလုံးကကျွန်တော်တို့နိုင်ငံရေးဖြည့်ရှင်းဖို့ဖြည့်ရှင်းနေမှာမတူတဲ့အမြင်တွေရှိရတော့တက်ပြပြတယ်။အဲ့ဒီလိုမျိုးဖြစ်နေတဲ့ချိန်မှာဒီသတင်းကြီးထွက်ပေါ်လာတာပို့ပြီးတော့နိုင်ငံရေးရရှုပ်ထွေးစီပါတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဟိုဗိုလ်ချုပ်မူကြီးကအားယူသွားဖြစ်တယ်ကျွန်တော်ကရိုးရှင်းရှင်းပဲဗိုလ်ချုပ်မူကြီးအနေနဲ့ဟိုအခုလက်ရှိတာဝန်ရှိတဲ့နိုင်ငံရေးရရေးပါတဲ့ခေါင်းဆောင်တွေကဘယ်လိုပဲချုပ်ကန်နိုင်ပြီဖြစ်စီသူကအငြင်းသာယူထားဖြစ်တဲ့အတွက်အရင်ကတော့ဩဇာရောင်းမှုရှိနိုင်မှာမဟုတ်ပါဘူ
းအငြင်းသာဗိုလ်ချုပ်မူကြီးတန်းရွှေဟာဆိုရင်2010ရွေးကောက်ပွဲအပြီးတမရဦးသိန်းစင်ဆွေးရကိုအာဏာမလွှဲခင်အထိမြန်မာနိုင်ငံကိုအကြဆုံးအုပ်ချုပ်ခဲ့တဲ့စစ်ခေါင်းဆောင်တူလည်းဖြစ်ပါတယ်သူတို့ထုတ်ခဲ့တဲ့ကာလမှာဒီမိုကရေစီအရေးလူ့အခွင့်အရေးတွေမြန်မာပြည်ကလူမှုအနေနဲ့အကြီးအကျယ်ဆုံးရှုံးခဲ့ရတယ်လို့လည်းနိုင်ငံတကာအသံဝင်ကထောက်ပြပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဘုဒ္ဓဝင်ကြီးတန်းရွှေခေါင်းဆောင်နဲ့ဆင်ဆွဲလက်ထက်မှာပဲအမြဲတမ်းညီလာခံကိုကျင်းပ2008ဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်တိုင်းညာရေးဆွဲပြီးတော့လက်ရှိအစိုးရအုပ်ချုပ်နိုင်အောင်လုပ်ငန်းစဉ်လမ်းညွှန်ချက်9ရက်ချမှတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။